တောင်ကိုရီးယားနိုင်ငံမှာနင်းမြုပ်သွားတဲ့ခီးသည်တင်ကရိုးတင်ဘောကတင်ဘောကက်ပတိန်နဲ့တင်ဘောဝန်ထမ်းနှစ်ဦးကိုတောင်ကိုရီးယားရဲတပ်ဖွဲ့တွေကတရားဝင်ဖမ်းဆီးလိုက်ပြီဖြစ်ပါတယ်။ဗိုလ်ထူးနေကတင်ဘောမောက်သွားပြီးတိတ်မကြခင်မှာပဲခီးသည်တွေကိုထားပြီးထွက်ပြေးခဲ့တဲ့အမှုတွေနဲ့သူကိုစွဲချက်တင်လိုက်ပါတယ်။အသက်69နှစ်အရွယ်တင်ဘောကက်ပတိန်ဟာခီးသည်တွေကိုကာကွယ်ရမယ့်သူ့ရဲ့တာဝန်ကိုပြက်ကွက်ခဲ့ပြီးတော့မျက်မြင်သက်သေတူအဆိုရတော့မြုံနေတဲ့တင်ဘောကနေအရင်ဆုံးထွက်ခွာသွားတဲ့သူတွေထဲမှာကက်ပတိန်လည်းပါဝင်တယ်လို့စုံစမ်းသူတွေကစွဆွဲနေကြပါတယ်။ဒီတင်မောဘာကြောင့်မောက်တိမ်းမောက်သွားတယ်ဆိုတာကိုအခုချိန်ထိမသိရသေးပဲဆက်လက်စုံစမ်းနေတော့မှဖြစ်ပါတယ်။ဒါမဲ့တင်မောနှင်းမြုပ်မှုနဲ့ပတ်သက်ပြီးတော့ဩစတြေးလျကကြွန့်ကျင်သူတဦးကတော့အခုလိုသုံးသပ်ပါတယ်
။ I suspect from the descriptions of this Korean vessel, you know, there's been talk of this bang business.
တင်မောရဲ့အနောက်ဖက်တကားပွင့်သွားတာကြောင့်ဖြစ်နိုင်တယ်ဆိုပြီးတော့သူကပြောသွားတာဖြစ်ပါတယ်ခင်ဗျာတင်ဘောမောက်ရာကနေ28ယောက်တည်ဆုံးကြောင်းအတည်ပြုထားပြီးတော့အထက်တန်းကျောင်းသားအများစုပါဝင်တဲ့ကျန်294ယောက်ပျောက်ဆုံးနေတာအသက်ရှင်ရက်တွေ့ရှိမဲ့အလားအလာတွေနှဲပါနေပြီဖြစ်ပါတယ်တင်ဘောလူးလွန်းစအချိန်မှာကက်ပတိန်ဟာခီးသည်တွေကိုငြိမ်သက်စွာထိုင်နေဖို့ညွှန်ကြားပြီးထွက်ပြေးလွတ်မြောက်နိုင်တဲ့လမ်းကြောင်းတွေကိုပိတ်ထားခဲ့တယ်လို့တန်တရားဖြစ်ပွဲရှိတယ်ဆိုပြီးတော့တောင်ကိုရီးယားရုပ်ဟတ်သတင်းဌာနကဆိုပါတယ်တောက်ကြနေမနေ့ပိုင်းတုန်းကတော့ကျောင်းသူကျောင်းသား300ကျော်ပါဝင်တဲ့ဒီလေးလာရေးခီးကိုဥဆောင်ခဲ့သူအထက်တန်းဒုတိယကျောင်းအုပ်ကြီးဟာကိုကိုအဆုံးစီရင်သွားတယ်လို့တောင်ကိုရီးယားရဲ့တပ်ဖွဲ့ကပြောပါတယ်ခင်ဗျာ